မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲနဲ့ပဋိပက္ခတွေမိုးရာသီကုန်ဆုံးနှစ်6တွေ့ရာသီမှာပိုးပြီးများလာနိုင်သလိုလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအကျက်အတဲအခြေအနေလာမယ့်လပိုင်းတွေအတွင်းမှာလည်းပိုးပြီးဆိုးဝါးလာနိုင်တယ်လို့ထိုင်းနိုင်ငံချူလောင်လောင်ကွန်တက်ကတူမှာဒီကနေ့ကျင်းပတဲ့မြမအရေးဆွေးနွေးပွဲမှာမြမအရေးသုံးသက်သူတွေကပြောဆိုသွားပါတယ်မြမနိုင်ငံကစီးပွားရေးပညာရှင်တအုပ်ဖြစ်တဲ့တီးကြလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာဌာနဒါရိုက်တာဒေါက်တာဇော်ဦးကတော့မြမစီးပွားရေးတည်ငြိမ်ဖို့နဲ့အကျက်အတဲတွေကိုကျော်လွှားနိုင်ဖို့ထိုင်းနိုင်ငံရဲ့အကူအညီလိုအပ်တဲ့အကြောင်းလဲအဓိကဆွေးနွေးသွားပါတယ်။ဒီဆွေးနွေးပွဲအကြောင်းကိုကိုသိန်းထိုင်ဦးဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။စစ်တကအနာသိပ်ပြီး19လအကြာမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြည်တွင်းစစ်နိုင်ငံရေးအပြောင်းလဲအတွက်တွန်းအားလက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့စစ်မြေပြင်အခြေအနေနောက်ရှေ့မှာဖြစ်လာနိုင်ခြေတွေကိုမြမရေးလေ့လာသူတွေဆွေးနွေးကြတာပါ။ထိုင်းနိုင်ငံကလူကြုံရေးနဲ့နိုင်ငံတကာလေ့လာရေးဌာနISIS ကကြီးမှုကျင်းပတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ဆွေးနွေးပွဲဖြစ်မြောက်ငွေကြေးအကုန်ကြခံကမကထလုပ်ပေးခဲ့တဲ့ဥရောပသမဂ္ဂကိုစားထိုင်းနိုင်ငံဆိုင်ရာဥရောပသမ္မတကြီးဒေးဗစ်ဒေးလီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်ကိုအဖွဲ့မင်ကွန်းမှာပြောကြားသွားပါတယ်
။ The EU continues to stand ready
မြန်မာနိုင်ငံငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးတခြားနိုင်ငံတွေနဲ့အတူဆက်လက်လက်တွဲဆောင်ရွက်သွားမယ်အကြောင်းဥရောပသမဂ္ဂရဲ့ရည်တည်ချက်ကိုသမ္မတကြီးဒေးဗစ်ဒေးလီပြောဆိုမိတ်ဆက်သွားပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဒီဒီချင်းစစ်တပ်ကအာဏာသိမ်းမှုဟာအရင်1962ခုနှစ်1988ခုနှစ်တွေကအာဏာသိမ်းမှုတွေနဲ့မတူဘူးဆိုတော့ထိုင်းနိုင်ငံလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးဌာန ISIS ဒါရိုက်တာပါမော့ကဒေါက်တာထက်တီနန်ပွန်ဆက်ရီဟက်ကထောက်ပြပြောဆိုပါတယ
် This coup in Myanmar was a different kind of
ဒီဒီချင်းအာဏာသိမ်းမှုကအရင်ကဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေနဲ့လုံးဝမတူပါဘူးအရင်ကလိုစစ်တပ်ကအင်အားခိုင်မာပြီးအားကောင်းတယ်ဆိုတာပြသနိုင်တဲ့အာဏာသိမ်းမှုမျိုးလည်းမဟုတ်ပါဘူးအာဏာသိမ်းမှုကိုတုံ့ပြန်တဲ့အတိုက်ခံတွေအကြားမဟာမိတ်အရလက်တွဲပြီးတော့ဆန့်ကျင်အုံကြွမှုတွေချက်ချင်းပေါ်ပေါက်လာပါတယ်လက်တွဲခဲ့တဲ့မဟာမိတ်တွေကအရင်ကထက်ပိုပြီးခင့်မိတယ်လို့လက်နက်တွေပိုတက်ဆင်နိုင်တဲ့တန်တိထံခိုင်မာပြီးတော့မဖြစ်မနေလှုပ်ဆောင်မယ်လို့ဆုံးဖြတ်ထားတဲ့အသက်နဲ့ယဉ်ပြီးစွန့်စွန့်စားစားပြန်တိုက်တဲ့အတိုက်ခံတွေပေါ်လာခဲ့တာ
ပါပြုပြင်ပြောင်းလဲရေးခေတ်ကြာကြီးပြင်းလာခဲ့တဲ့လူငယ်မျိုးဆက်သစ်တွေအရှုံးမပေးဘဲဆက်ပြီးတိုက်ပွဲဝင်နေကြတဲ့အတွက်စစ်တပ်အနေနဲ့အာဏာကိုဆက်ပြီးထိန်းနိုင်ဖို့ခဲခဲခဲရုံးကန်နေရတယ်လို့ဒေါက်တာတတီနန်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာ1950ခုနှစ်တွေအတွင်းစစ်တပ်ကရန်ကုန်မြို့နီနာကွက်ကွက်ကိုပဲထိန်းထားနိုင်ခဲ့တဲ့အခြေအနေမျိုးပြန်ရောက်သွားနိုင်တယ်လို့သုံးသပ်သူကကာကွယ်ရေးဆိုင်ရာဂျိမ်းစ်ဒီဖန့်စာဆောင်ကလူကြိုရေးဆိုင်ရာဆောင်းပါးတွေသုံးသပ်ရေးသားတဲ့အန်တိုနီဒေးဗစ်ဖြစ်ပါတယ်။1950ခုနှစ်ကလို့စစ်တပ်ကတဖြည်းဖြည်းသိမ်းယူနိုင်မယ်ဆိုတဲ့မျှော်လင့်ချက်ကစိတ်ကူးရင်တက်တက်ဖြစ်သွားနိုင်တယ်ဆိုပြီးသူကသုံးသပ်ပြောဆိုသွားပါတယ်။
This may be a return to the 1950s and what that theory implies
PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကြည့်တဲ့အခါအားလုံးကမြန်မာနိုင်ငံအတွင်းကဗမာတိုင်းရင်းသားတွေအများစုဖြစ်နေတာကိုတွေ့ရပါတယ်။အဖွဲ့အစည်းတွေကိုကြည့်ရင်လည်းနေရာတိုင်းမှာပြန့်နှံ့နေပြီးမြန်မာနိုင်ငံအလဲပိုင်းမှာမြို့တိုင်းနှိပါလောက်ရှိနေတာကိုတွေ့ရပါတယ်။အခိုင်အမာအမြင့်တွယ်ထားပြီးမကြသေးခင်လပိုင်းတွေအတွင်းမှာပိုပြီးခံခံမာမာစစ်တပ်ကအာဏာသိမ်းပြီးပေါ်ပေါက်လာပေမဲ့လက်နက်အင်အားလည်းအရင်ကားတဲ့ပိုပြီးကောင်းအောင်တက်ဆင်လာနိုင်တယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ကရင်ကချင်ချင်းကရင်နီစတဲ့အဖွဲ့အစည်းတွေနဲ့လည်းနီနီကကပူပေါင်းပြီးတိုက်နေတာကိုတွေ့နေရပါတယ
်။အားသိမ့်မများဘူးဆိုရင်တောင်မကြခင်ကမြန်မာနိုင်ငံနောက်ဖက်ချမ်းမှာရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့ကလည်းပူပေါင်းပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်လာခဲ့တဲ့အခြေအနေကိုလုံခြုံရေးဆိုင်ရာဆောင်းပါးတွေသုံးသပ်ရေးသားတဲ့အန်တိုနီဒေးဗစ်ကထောက်ပြသွားပါတယ်။စစ်တီးပွဲမှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေအကျက်တဲတွေနဲ့ပတ်သက်လို့လည်းအဓိကဆွေးနွေးကြပါလေမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပြိုလဲလူအခြေအနေရောက်နေပြီဆိုတာကိုဒေါက်တာတတီတန်ကထောက်ပြသွားသလိုပဲ Nikkei Asia Review ကသတင်းအက်ဒီတာထိုင်းနိုင်ငံနိုင်ငံခြားသတင်းတော်များအသင်းဥက္ကဋ္ဌအောင်ခွန်ရော်ဗင်ဆင်ကလည်းပါဝင်ဆွေးနွေးပါလေ
I think so far it is extraordinary that agricultural production has helped
ဒီနယ်လောင်စာဆီဈေးတွေတက်တာမြန်မာကျပ်ငွေတန်ဖိုးကျဆင်းတာတွေကြောင့်စိုက်ပျိုးလုပ်ငန်းထွက်ကုန်တွေအပေါ်အကြီးအကျယ်စူးစူးဝါထိခိုက်နေပါတယ်။ဗန်လုပ်ငန်းလည်းအကြီးအကျယ်အကျက်တဲရင်ဆိုင်နေရတာပါ။ငွေကြေးဈေးကွက်အပေါ်ထိန်းချုပ်ရေးကြိုးစားတာတွေအပြင်ဗန်လုပ်ငန်းတွေအပေါ်မှာအုပ်ချုပ်ဖို့အတွေ့အကြုံမရှိတဲ့စစ်တပ်ခေါင်းဆောင်တွေကိုခန့်ထားတာတွေကလည်းစီးပွားရေးအပေါ်အကြီးအကျယ်ရိုက်ခတ်နေပါတယ
်။စစ်တီးဝဲမှာမြန်မာနိုင်ငံကစီးပွားရေးပညာရှင်တူဖြစ်ပြီးအရင်ကတပ္ပတာဦးသိန်းစိန်လက်ထက်အချံပေးတူဖြစ်ခဲ့သူလက်ရှိတီးခြားလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာဌာနဒါရိုက်တာ Center for Economics and Social Development ကဒေါက်တာဇော်ဦးလေးပါဝင်တက်ရောက်ပါတယ်။အခွင့်လန်းကောင်းဖြစ်တဲ့အချက်ဒဲဒီကိုစွန့်ပယ်လိုက်တာမျိုးမလုပ်ဖို့ဆွေးနွေးပွဲမှာသူကတိုက်တွန်းပြောဆိုသွားပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အစည်းအဝေးခန်းစာအရမြန်မာနိုင်ငံရဲ့စီးပွားရေး300ခန်းလုံးပြန်တက်လာမယ်ဆိုတဲ့ခန့်မှန်းချက်ကိုထောက်ပြပြီးသူကဆွေးနွေးတိုက်တွန်းသွားတာပါ။
I think these are some of the reports that have come out. And then the question is, who is actually responsible for the recovery? And then none of these.
Baban ye sitan ni tu tetana pyu chet di ya thwet la de asin khan sa tchu phit de chao ne di si bwa ye pyan le a ga mu so ra ma bdu ma adika tawin shi ma le so de a chet ko me ya ma phit de chao so so ga pyo ga de nang ngai lou sha tu di tawin shi tu di mhou phe imitan so wa de a chet de di cha myama si bwa ye ko chan chan khan au yat di pe ga de tu di သူကတော့မထင်ရှားတဲ့ညဒရတရေကောင်းလေးလို့နာမည်ပေးထားတဲ့အကြောင်းထထဇော်ဦးပြောသွားတာပါ။သူပြောသွားတဲ့မြမစီးပွားရေးကိုကြမ်းကြက်ခံရည်တည်သူတွေဆွေရမတောင်သူလယ်သမားတွေအထယ်ကျုပ်ဆက်ယုံလူသမားတွေကြီးပမှာထွက်လွတ်လုပ်ပြီးမြမနိုင်ငံကိုငွေပြန်ပုတ်နေသူတွေကိုထည့်သွင်းပြောဆိုသွားပါလေ။ဒီလိုအခက်အခဲတွေကြောင့်အိန္ဒိချင်းထိုင်းနိုင်ငံအနေနဲ့အထူးကူညီနိုင်တဲ့အခက်အခဲတွေမှာရှိတယ်လို့လည်းထထဇော်ဦးပြောဆိုပါလေ။ထိုင်းနိုင်ငံအနေနဲ့သူ့နိုင်ငံကိုလာရောက်လှုပ်လှိုက်နေသူတွေအတွက်ဈေးသက်သာပြီးလုံခြုံတဲ့သွားလာရွှေပြောင်းနိုင်တဲ့အနေအထားတွေကျွမ်းကျင်အောင်တည်တံ့ပေးတာမျိုးတွေထောက်ပံ့ကူညီဖို့သူကတိုက်တွန်းသွားပါလေ။တစ်ချိန်တည်းမှာစီးပွားရေးရာဒုက္ခရောက်ပြီးလူတွေစုလိုက်ထွက်လာနေတဲ့အနေအထားမျိုးမရောက်အောင်ကာကွယ်ဖို့နဲ့တရားမဝင်ငွေပို့ဆောင်နေတဲ့စနစ်ကိုပြန်လည်ပြင်ဆင်နိုင်ဖို့ထိုင်းနိုင်ငံအနေနဲ့ကူညီရေးတိုက်တွန်းသွားတာပါ။မြန်မာနိုင်ငံအနေနဲ့အကြက်တဲတီကြားကရုံထွက်နိုင်အောင်အာဆီယံနိုင်ငံတွေအတွင်းဦးစီးဦးဆောင်ခန့်ခန့်တာကနေကူညီဖို့လဲထိုင်းနိုင်ငံကိုသူကမြစ်တာရက်ခံသွားပါလေ။သုံးသက်သူတွေကြားမှာတော့မြန်မာနိုင်ငံရဲ့အခြေအနေဟာတီးလင်္ကာမှာကြုံခဲ့ရတဲ့စီးပွားရေးအကျတဲ့အခြေအနေမျိုးပြိုလဲသွားနိုင်တဲ့အခြေအနေစီကိုဥတီသွားမလားဆွေးနွေးနေကြပါလေ။တစ်ချိန်တည်းမှာအခုရင်ဆိုင်နေရတဲ့အကျတဲ့တွေဘလောက်ကြာကြာဆက်ကြံ့ကြံ့ခံနိုင်မလဲရေရာရာဖြစ်မသိသေးတဲ့မေခွန်းမျိုးတွေကိုလည်းဆွေးနွေးပွဲမှာတက်ရောက်သူတွေရောပါဝင်သူတွေမေခွန်းထုတ်ကြပါလေ။လက်နက်ကိုင်ပဋိပက္ခတွေကြားအတိုက်ခံအင်အားစုတွေရဲ့အင်အားထိန်းချုပ်နိုင်စွမ်းနဲ့နိုင်ငံတကာရဲ့အသိအမှတ်ပြုမှုတွေပေါ်မှာလည်းရှင်တွဲပြီးသုံးသပ်ဆွေးနွေးကြတာဖြစ်ပါလေခင်ဗျာ။ကျွန်တော်ဒိတ်ထိုင်ဦးပါ။